ဘုရားမူကြီးမြောင်းလိုင်းဦးဆောင်တဲ့မြမတက်တွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောင်းလိုင်းတဲ့လောရက်တွေလုပ်နေတာမို့ထိရောက်တဲ့နိုင်ငံတကာဖိအားလိုနေပြီလို့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။မြမစစ်တပ်တွေဟာနေရာနဲ့လူခွင့်ရဲ့ချုပ်ဖောက်မှုတွေကျူးလွန်နေတာကြောင့်အခုလိုပြင်းထန်တဲ့အဆင့်ထိရောက်လာပြီးနိုင်ငံတကာဆွေးရတွေကထိတိယောက်ယောက်ဖိအားပေးတုံ့ပြန်ကြဖို့နိုင်ငံတကာလူခွင့်ရဲ့စောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့နှစ်စဉ်အစီရင်ခံစာထုတ်ရင်းတိုက်တွန်းလိုက်တာပါ။အခုလိုထိရောက်နေအောင်နိုင်ငံတကာဆွေးနွေးပွဲအနေနဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ဖို့မြန်မာစစ်တပ်ဝင်ဝင်ရစေမဲ့လမ်းကြောင်းတွေကိုဖြတ်တောက်ပြဖို့နဲ့စစ်ကောင်စီကိုပြစ်မှတ်ထားရေးယူတာတွေပါလုပ်ရနိုင်တယ်လို့လည်း HRW ရဲ့အာရှအရညင်ကြိုင်းလို့ Brad Adams ကရှင်းပြထားပါတယ်။ Florida တရက်နေမှာဆက်ရနာတင်လိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံရရပြီးတိုင်းပြည်တွင်လူ့ခွင့်ရေးချုပ်ဖောက်မှုတွေပုံမှုဆိုးဝါးလာခဲ့တယ်လို့လည်း HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီမှာစစ်တပ်ဟာအရသာဆွေးရကိုထုတ်ချပြီးဆက်ကျင်ကန့်ကွက်သူတွေပေါ်လဲလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်တာတိုင်းရင်းသားလူနည်းစုဒေသတွေမှာပါအကြမ်းဖက်မှုတွေတဖန်ပြန်ကျူးလွန်နေတယ်လို့ညွှန်ကြားမှု Adams ကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာပါဝင်နိုင်ငံပေါင်း100နီးပါးကလူခွင့်အခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီစင်ခံစာထဲမှာအနာသိမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းလူခွင့်ချေပေါ့မှုတွေပုံမှုဆိုးဝါးလာတာကိုအဓိကထောက်ပြထားပါတယ်ခင်ဗျာ။